ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကြားဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့ပတ်သက်လို့ဒီကနေ့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ကြပြီးမြန်မာအစိုးရဘက်ကတရက်ကိုဒုက္ခသည်300လက်ခံဖို့နဲ့ဒီလိုပြန်လည်လက်ခံရေးအစီအစဉ်ကိုနှစ်နှစ်အတွင်းဆောင်ရွက်ဖို့သဘောတူညီပါတယ်။ဒီအစီအစဉ်ကိုတော့ဒီလ23ရက်နေ့မှာစတင်ဖို့အကြံပြန်အပြည့်ရှိနေကြောင်းလည်းနှစ်နိုင်ငံဆွေးနွေးပွဲမှာပါဝင်တဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကထိပ်တန်းအရာရှိကပြောပါရယ်။ကိုမိုးစောကတင်ပြထားပါရယ်ရှင်။
ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့နှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေဟာနေပြည်တော်မှာတနင်္လာနေ့ကစတင်ဆွေးနွေးခဲ့ပြီးဒီကနေ့မှာတော့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။သဘောတူညီချက်မှာပါဝင်တဲ့အချက်တွေကိုဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကအခုလိုပြောပါတယ်။
ကျွန်တော်တို့မနေ့ကတော့ဘင်္ဂလားဒေ့ရှ်နဲ့အဲဟိုမြန်မာကမှဒီ physical arrangement for the preparation မှာเนาะအဲ့ဒါတော့လက်မှတ်ထိုးပါညနှစ်ဖက်လေကျွန်တော်တို့လောလောဆယ် reception center နှစ်ခုရှိမယ်တောင်ပြိုလက်ဝဲနယ်နှစ်ခုရာ center တစ်ခုဆိုတော့တရက်ကို150နှစ်ခုဆိုရင်300ပေါ့เนาะဆိုတော့တပတ်မှာ5ရက်လက်ခံပါမယ်ဗျာတပတ်ကို1500ပတ်ဝန်းကျင်ပေါ့သူတို့ကတရက်ကိုလူ1500လက်ခံခိုင်းတယ်အဲ့ဒါကတော့ကျွန်တော်တို့ဒီမှာလက်တွေ့မြေပြင်အခြေအနေရဲ့လုံနေတဲ့ဥစ္စာတွေနဲ့လက်ရောညီထွေမရှိလို့တော့ကျွန်တော်တို့လက်ခံနိုင်တာဒါပါဆိုပြီးတော့ပြန်ပြောထားပါခင
်ဗျ။ပြန်လည်လက်ခံရေးအစီအစဉ်ကိုနှစ်နှစ်အတွင်းပြီးစီးအောင်ဆောင်ရွက်ဖို့နဲ့ဆောင်ရွက်စဉ်တိုးတက်လာတဲ့အခြေအနေကိုကြည့်ပြီးမူလသတ်မှတ်တဲ့အချိန်ကိုပြန်လည်သုံးသပ်သွားမယ်လို့လည်းပြောပါတယ်
။ Preparation ကို time bound manner နဲ့complete ဖြစ်အောင်လုပ်မယ်။ Preferably 2 years ဆိုပြီးတော့အဲ့လိုမျိုးလေးတော့နှစ်ဖက်ဟိုစားရဲမှာတော့ထဲမှာဒါတော့ repetition လုပ်တဲ့အပေါ် progress ကိုကြည့်ပြီးတော့ကျွန်တော်တို့ဒီ time frame ကိုလည်းကျွန်တော်တို့ပြန်ပြီးတော့ review လုပ်မယ်ဆိုတာလည်းနှစ်ဖက်တော့နားလည်မှုယူထားပါတယ်ခင်ဗျာ
ဒီကနေ့ရရှိတဲ့သဘောတူညီချက်ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်နေ့ကရရှိထားတဲ့သဘောတူညီချက်ကိုအခြေခံပြီးလက်တွေ့ဆောင်ရွက်နိုင်တဲ့အခြေအနေကိုပြန်လည်ဆွေးနွေးလက်မှတ်ရေးထိုးတာဖြစ်ကြောင်းလည်းပြောပါတယ်ဒုက္ခသည်တွေပြန်လည်လက်ခံမဲ့အစီအစဉ်ကိုဦးကျော်မိုးထွန်းကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့က23ရက်နေ့နိုဝင်ဘာတော့သဘောတူညီချက်ရအခု January 23ဆိုရင်စာမှာပေါ့နော်အဲ့လိုစတဲ့အခါမှာလဲကျွန်တော်ဒီဘက်ကပုံစံနေပေးပြီးပြီဖြည့်ဖို့ဖောင်ပုံစံတွေပေးပြီးသူကဖောင်တွေဖြည့်ပြီးရင်တုံးလိုက်တုံးလိုက်သူတို့ပေးမယ်အဲပေးပြီးရင်ကျွန်တော်တို့ကဒီဘက်မှာလူဝင်မှုကြီးကြပ်ရေးစစ်မယ်စစ်ပြီးရဲ့အပေါ်မူတည်ပြီးတော့သူတို့ဘက်ပြန်ပို့မယ်အဲကျွန်တော်တို့ဘက်က verify လုပ်ပေးတဲ့လူတွေထဲမှာတရက်တရက်ကို150စင်တာတစ်ခုကို reception center တစ်ခုကိုကျွန်တော်တို့လက်ခံသွားမှာပေါ့
ဒုက္ခသည်တွေပြန်လည်နေရာချထားရေးဥဆောင်စီစဉ်နေသူစခိုင်းပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးအတွက်ဖွံ့ဖြိုးရေးစီမံကိန်း UEHRD ရဲ့ဒုဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးကစစ်စစ်ပြီးဒုက္ခသည်တွေကိုတတ်မှတ်တဲ့ရက်မှာပြန်လည်လက်ခံနိုင်ဖို့အတွက်အစဉ်သင့်ဖြစ်အောင်ဆောင်ရွက်ပြီးဖြစ်ကြောင်းပြောဆိုထားပါတယ် HRW ကနိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကတော့ဒုက္ခသည်တွေပြန်လာမဲ့အချိန်စရာဟာစောလွန်တာရဲ့နေရက်စွန့်ခွာသွားတဲ့အကြောင်းရင်းကိုမဖြေရှင်းနိုင်သေးတာရဲ့နေရက်ပြန်သူတွေရဲ့လုံခြုံရေးကိုစောင့်ကြည့်နိုင်တဲ့စနစ်အကောင်အထည်မဖော်နိုင်သေးတာရဲ့စတာတွေကြောင့်စိုးရိမ်မှုရှိကြောင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်အတွင်းမှာ2019ခုနှစ်ဩဂုတ်လကဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကရှင်းလင်းခဲ့တဲ့နောက်မွတ်စလင်ဒုက္ခသည်6သိန်းခွဲလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေဟာလူမျိုးတုံးတက်ပြတ်တဲ့အခြေအနေဖြစ်တယ်လို့အမေရိကန်အစိုးရကဖော်ပြပြောဆိုနေတယ်လို့ကုလသမဂ္ဂကလည်းလူမျိုးပြုတ်ရှင်းလင်းတုတ်တင်တဲ့အခြေအနေရောက်နေတယ်လို့ဆိုနိုင်ကြောင်းပြောဆိုထားပါတယ်။